မနေ့ကကျင်းပတဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆွတ်ဖက်ခဲ့တဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်လို့အများပြည်သူရှေ့မောက်မှာပြုလို့မဲ့လွတ်တော်ကြားနာပွဲမစတင်ခင်မှာပဲဒီကိစ္စကိုပြည်စုံစစ်ဆက်စွာပဲလိုက်မှုမရှိပဲစစ်ဆေးတော့မှာဖြစ်ကြောင်းအထက်လွတ်တော်ထောက်လှမ်းရေးကော်မတီ Republican အမတ်နဲ့ဒုဥက္ကဋ္ဌဒီမိုကရက်လွတ်တော်အမတ်တွေကပြောကြားလိုက်ကြပါတယ်။ဒါအပြင်သမ္မတဒေါ်နယ်ထရမ့်ရဲ့အတွင်းလူတွေနဲ့ရုရှားအစိုးရကြားလျှို့ဝှက်ပူးပေါင်းကြံစည်မှုတွေရှိမရှိဆိုတာကိုလည်းတဘာတဲ့စုံစမ်းစစ်ဆေးတော့မှာဖြစ်ပါတယ်။သူတို့ရဲ့စုံစမ်းစစ်ဆေးမှုဟာထောက်လှမ်းရေးသတင်းအချက်အလက်တွေပေါ်မူတည်ပြီးစုံစမ်းတိုင်အောင်လှုပ်ဆောင်တော့မှာဖြစ်ကြောင်းကော်မတီဥက္ကဋ္ဌမြောက်ကာရိုလိုင်းနားပြည်နယ် Republican အထက်လွတ်တော်အမတ် Richard Burr ကဗုဒ္ဓနေ့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းပြောပါတယ်။ Virginia ပြည်နယ်ကိုစားပြုဒီမိုကရက်ပါတီအထက်လွတ်တော်အမတ်လဲဖြစ်ကော်မတီရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်တဲ့မတ်ဝါနာကလည်းသူ့အနေနဲ့ဒီကိစ္စကိုစုံစမ်းတိုင်အောင်စုံစမ်းစစ်ဆေးသွားမယ်အကြောင်းသဘောတူပြောကြပါတယ်။သူတို့အနေနဲ့မကြုံဘူးလောက်အောင်များပြားတဲ့အထောက်အထားတွေလက်ခံရရှိပြီးဖြစ်ကြောင်းနောက်ထပ်အထောက်အထားတွေထပ်မံရရှိနိုင်ရေးအတွက်လည်းထောက်လိုင်းအတိုင်းဝိုင်းနဲ့ညှိနှိုင်းမှုတွေဆက်လက်ပြုလုပ်နေစေဖြစ်ကြောင်း Richard Burr ကပြောပါတယ်။ဒါ့အပြင်သူတို့အနေနဲ့ခေါ်ယူစစ်ဆေးမှုအနည်းဆုံး20လောက်ပြုလုပ်ဖို့စီစဉ်ထားတာမှာအဲ့ဒီအထဲဒီကိစ္စအတွက်ကော်မတီရှေ့မှောက်မှာထွက်ဆိုလိုကြောင်းသူသဘောနဲ့သူထုတ်ဖော်ပြောဆိုလာတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့တမက်ဂျယ်ရက်ကူရှင်နဲ့လည်းပါဝင်တယ်လို့ရစ်ချတ်ဘရာကဆက်ပြောပါတယ်